မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာတည်နှက်ခံရရင်နဲ့ရခိုင်ပြည်နယ်ရဲ့ပိုင်နယ်နယ်နိမိတ်မဆုံးချုံစီရဲ့အတွက်ဗုဒ္ဓရာမောင်တို့ရေတိတော်မြို့နယ်တွေမှာစစ်ကောင်နယ်မြို့နယ်ကရခိုင်နယ်မြို့နယ်စုတွေကိုစုစည်းပြီးရခိုင်တိုင်းရင်းသားကြေးရွာတွေအဖြစ်အခုတက်ပုံမတိစပေးတဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကိုတိုက်တွန်းကြောင်းအဆိုဖြစ်ပါတယ်။အဆိုကိုကြောက်ဖြူမြို့နယ်မဲဆန္ဒနယ်အမှတ်တက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဒေသမှာအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်တွေကြောင်းထွေပြေးတင်းချောင်ကြကြရတဲ့တိုင်းရင်းသားတွေနေရဲပြောင်းရွှေ့ရေးဟာအရေးကြီးတဲ့အချက်တစ်ခုဖြစ်သလိုတိုင်းရင်းသားတွေအခြေချနေထိုင်မှုမြင်းမာလာရေးဟာလည်းအရေးကြီးတာကြောင့်ဒီအဆိုကိုတင်သွင်းခဲ့တာလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်။ဒီအဆိုဟာမွတ်စလင်တွေရာဂန်နှုန်းအများဆုံးရှိနေတဲ့အဲ့ဒီဒေသအတွက်လက်တွေ့ကျတဲ့အဆိုတရဖြစ်တယ်လို့မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကဒီနေ့ဆွေးနွေးခဲ့ပါတယ
်။လူကိုလူရှင်းဝေါမျိုးမတော့အောင်လူသားတိုင်းကအဖြစ်တေဆောက်ဆောင်ရွက်ရမည်အသေးစိတ် activities အချက်အလက်များကိုထောက်ပြတင်ပြထားသည့်အလွန်ကောင်းမွန်သည့်လက်တွေ့ကျအဆိုတစ်ခုဖြစ်ကြောင်းလည်းပဲဖော်ပြထားပါတယ
်။ဒါအပြင်ကြောက်ဖြူမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖို့ဆန်ကလည်းမွတ်စလင်ဥယျာဉ်ကိုတိုင်းရင်းသားဥယျာဉ်နဲ့မကာကွယ်နိုင်ဘူးဆိုရင်နောက်ထပ်ပြဿနာတွေဖြစ်လာမှာဖြစ်တယ်လို့ဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာတည်ထောင်ရေးအတွက်လူရှုံရေးတပ်ပွဲမျိုးရှာထရှင်းတဲ့ခိုင်တိုင်းရင်းသားကြီးရွာမျိုးတိဆောက်ရှင်းဖြင့်လူရဲ့အချိုးအစားမျှတလာမှာဖြစ်တယ်လို့တင်ပြသတာကိုသိရှိရပါတယ်။မှန်ပါတယ်ခင်ဗျ။လူရဲ့ကိုလူရဲ့ဖြင့်မကာကွယ်နိုင်ပါကနောက်ထပ်လေပဋိပက္ခကျူတွဲလာနိုင်မှာဖြစ်ပါတယ်။ဥပမာရန်ပြည်ဒေသ၊ကြောက်ဖြူဒေသ၊မြေပုံဒေသစသဖြင့်ရခိုင်ပြည်နယ်ဒေသအသီးသီးမှာတိုင်းရင်းသားနိုင်ငံသားများကိုတရားဝင်နေခွင့်နည်းနည်းပန်းဆိုင်ခွင့်များပြုလုပ်ပေးပြီးကြည်ရွာများတိဆောက်ပေးမည်ဆိုတာကပုံမူရဲ့အစဉ်ပြေလာမှဖြစ်ပါတယ်
။ဗုဒ္ဓရာမောင်တော်ဒေသဟာအစိုးရဆက်စပ်ကတရားဥပဒေစိုးမိုးရေးကိုထိတိယယမလုပ်နိုင်ခဲ့တဲ့အတွက် 1942 ခုနှစ်နဲ့ 1988 ခုနှစ်တွေမှာရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်တွေအကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးရခိုင်တိုင်းရင်းသားတွေနဲ့နေအိမ်နဲ့မင်းချောတပ်ဖြတ်ခံခဲ့ရတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကအဆိုမှထည့်သွင်းပြောဆိုခဲ့ပါတယ်။ပဋိပက္ခတွေကြောင့်အဲ့ဒီဒေသမှာလွန်ခဲ့တဲ့1942ခုနှစ်မတိုင်မီကရခိုင်ကြီးရွာ200လောက်ရှိခဲ့ရာကနေ1992ခုနှစ်မှာတော့ရခိုင်တိုင်းရင်းသားကြီးရွာ46ရွာသာကျန်တော့တယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတပ်တော်နဲ့တပ်တူဝင်ကြီးဦးကျော်လွင်ကဒီအစိုးရအစိုးရရဲ့လက်ရှိဆောင်ရွက်ချက်တွေနဲ့တထက်တက်ကြတယ်လို့ဒီနေ့လွှတ်တော်မှာပြောဆိုခဲ့ပါတယ်။ပြည်နယ်အစိုးရကမောင်နှုံမြို့နယ်တောင်ပိုင်းမှာရမ်းမရွှေပြည်ဆိုတဲ့တိုင်းရင်းသားကြီးရွာတခုထူထောင်ဖို့ကြိုးပမ်းနေတာကြောင့်အဲ့ဒီရွာမှာနေထိုင်လို့တဲ့သူတွေကိုကူညီချပေးဖို့ပြည်နယ်ဝင်ကြီးဦးကျော်လွင်ကပြောပါတယ်။
ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်များအားလုံးနဲ့ကျွန်တော်ညီကောင်များအားလုံးကျွန်တော်တို့အစိုးရအဖွဲ့ကိုကူညီတဲ့အနေနဲ့အနည်းဆုံးကျွန်တော်တို့မိမိဒေသမှာအိမ်ထောင်စု100လောက်ကျွန်တော်တို့ကိုကျေးဇူးပြုပြီးတော့ရှာပေးခြင်းရှင်ပါတယ်ကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့စီစဉ်ဆောင်ရွက်ပေးပါမယ်ကျွန်တော်တို့ကတော့လွတ်တော်ရဲ့သဘောထားအတိုင်းပဲဖြစ်ပါတယ
်ကြည်ရတဲ့အတွက်လိုအပ်တဲ့ကူညီတွေကိုလည်းအစိုးရအဖွဲ့ကပေးဖို့အဆင်သင့်ရှိတယ်လို့ပြည်နယ်ဝန်ကြီးဦးကျော်လွင်ကဒီနေ့လွှတ်တော်မှာပြောပါတယ်အစိုးရတင်သွင်းခဲ့တဲ့ကြောက်ဖြူမြင့်နဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကတော့အစိုးရအနေနဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလက်တွေ့ကျကျအကောင့်တွေဖော်ဖို့လိုအပ်တယ်လို့ပြောပါတယ်
။အစိုးရအခွင့်အဝင်ဝန်ကြီးကပြောသွားတာကတော့ကောင်းပါတယ်။ဒါပေမဲ့ကျွန်တော်ပြောချင်တာကလက်တွေ့အကောင့်တွေဖော်ဖို့လိုလို့လေဗျာ။အခုတနေ့ကကျွန်တော်တို့ပြည်ထောင်စုဝန်ကြီးကိုကျွန်တော်တို့သွားတက်လိုက်တယ်လူပြည်ပြန်ဝန်ကြီးကိုသူကိုမေးတဲ့အခါသူကပါရေးရရမပြောဘူး။အမှန်မှန်ကသူတို့ကလောက်ထရမှာကကျွန်တော်တို့ရေးရရဖြစ်နေရမှာ။ဥပမာဘေးမှာ6ပေါ့ဘလို6အင်းကဘလို့စီစဉ်ပေးမယ်။အလင်းမြေကဘလောက်ပေးမယ်။အချမင်းနေရာကဒီဟာတွေရှိတယ်။ဥပမာနေတဲ့လူတွေဆိုတာကချတ်ထပ်ပြီးယူနေမရဘူးသူတို့ကတည်းကအဲ့ဒီနေရာမှာလောက်ကစားတော့ပေါ့အစဉ်ပြေတဲ့ပုံစံမျိုးရှေ့လာဆိုတာကြည့်ရှင်ဥမာလေဆိုတဲ့ခါကျတော့တကယ်ပြောချင်တာကကျွန်တော်ကစိုးရအခွက်ကကျွန်တော်တို့ဒီဟာကိုလောက်ပေးပါမယ်လို့ထောက်ခံယူနေတော့မရဘူးအမှန်တကယ်လက်တွေ့အကောင့်တွေပို့ဖို့တော့လိုတယ်လို့ကျွန်တော်အနေနဲ့အဲ့ဒီလိုပြောချင်ပါတယ
်အစိုးရဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်2ဦးကထောက်ခံဆွေးနွေးခဲ့ပြီးကန့်ကွက်မဲ့သူမရှိတာကြောင့်အတည်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ